to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ23ရက်ဗုဒ္ဓဟူးနေ့ညနေ6:00ခွဲကနေ 9:00 ထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူလာဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါရှင်။အခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဗနာယီပြဿနာတွေပေါ်မယ်ဆိုရင်တော့မဲဆော်ဝဲကိရီတိုင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းကမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုအားပေးကူညီမှုနဲ့တရုတ်ရုရှားကုမ္ပဏီတွေကိုအမေရိကန်ကပိတ်ဆို့တိုက်ခတ်မှုအသစ်တွေချလိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဒီလိုထိုက်တန်ရနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မိုက်တန့်စင်နဲ့တူကြီးညာပေးသွားမှာပါ
။အခုညနေပိုင်းအရင်ဆုံးထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်ပါတွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းသမားတွေဟာမဟုတ်မမှန်တဲ့သတင်းတွေရေးတယ်လို့အပြစ်တင်သွားတဲ့လူမှုစုဝေးဘက်တစ်ခုအတွင်း
This evening, join together with friends, we reaffirm our shared customs, traditions, and values.
တန်တန်ဘိုးတွေကိုစက်ထင်သွားဖို့တိုက်တွန်းသွားတဲ့အကြောင်းနှာစင်ရပါမယ်။အမေရိကန်မှာတရားမဝင်အခြေချသူတွေကိုနှိမ်နင်းတာကပင်ဆယ်ဗေးနီးယားပြည်နယ်အတွင်းစိုက်ပျိုးရေးအခြေခံနဲ့ကြွေးရမှာလှုပ်သားရှားပါလာတာနဲ့ရင်ဆိုင်ရပါတယ်။ပြည်ပခန့်တွေကမှပိတ်မိနေတဲ့အမျိုးသမီးနဲ့ကလေးတွေကိုကူညီဆောင်ရှောက်သူတွေကိုပြစ်မှတ်ထားပြီးမတိုက်ဖို့ကုလားအဖွဲ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ထဲမှာတော့အစိုးရနဲ့အပြစ်ရထားတဲ့ ALP အဖွဲ့ကိုအပြစ်မရထားသေးတဲ့ AA အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီလိုသတင်းလွှာတွေသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့ဗိုလ်ထုနေညနေပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ချောင်းမှာတတိုင်းကာယံမှုမရှိမဖြစ်လိုအပ်တာကြောင့်ဗနာယီပြဿနာတွေပေါ်မယ်ဆိုရင်တော့မဲဆော်ဝဲကာလာကဂရီတိုင်ဆောင်ရွက်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အစိုးရရန်ဒီယာရက်ဆိုင်သွားမယ်ဆိုရင်တော့တိုင်းဆောင်မှာဖြစ်တဲ့အကြောင်းမနေ့ကအရီဇိုနာပြည်နယ်မှာကျင်းပခဲ့တဲ့စီးရီးမင်ကမှပြောဆိုလိုက်တာပါ။တိုင်းဆောင်လို့ဖို့အတွက်ကုန်ကျစရိတ်ကိုတော့အော်တိုဗလာတရက်နေ့မှာစမယ်2018အမေရိကန်ဆိုရဲဗနာယီအသုံးစရိတ်အတွက်အတိမပြုပါသေးတဲ့ကွန်ဂရက်စ်လွှတ်တော်ကဆုံးဖြတ်အတည်ပြုပေးဖို့လိုအပ်ပါတယ်။တိုင်းကမဲ့အစီအစဉ်ကိုစန့်ကျင်နေကြတဲ့လွှတ်တော်ရင်းကအတိုက်ခံဒီမိုကရက်ကိုယ်စားလှယ်တွေကိုတော့အပြည့်အမောင်းသမားတွေဖြစ်သမ္မတထရန့်ကမနေ့ကမင်းကုန်းထဲမှာဝေဖန်သွားပါတယ်။ဒီမင်းကုန်းထဲမှာပဲသမ္မတကသတင်းသမားတွေဟာနိုင်ငံကိုမချစ်တဲ့သစ္စာပေါက်တွေလို့ရင်ညွှန်းပြောဆိုပြီးမီဒီယာတွေကိုလည်းထပ်မံတိုက်ခိုက်ဝေဖန်ခဲ့တာပါ။ Phoenix မြို့မှာမင်းကုန်းမှာတော့ဒီလ၁၂ရက်နေ့ကဗာဂျီးနီးယားပြည်နယ်ရှာလာဆွေးမြို့မှာလူထုသေဆုံးခဲ့တဲ့အတိတ်ရုံးနဲ့ပတ်သက်လို့လူမျိုးကြီးစိုးရွာတွေနာစီလူလားသူတွေနဲ့ KKK အဖွဲ့တွေပေါ်သူ့ရဲ့ဝေဖန်ချက်တွေကိုလည်းသမ္မတကထပ်မံပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းပြည်ခန့်နဲ့ပတ်သက်လို့နှစ်ပတ်စလုံးကိုအပြစ်ဖို့ခဲ့တဲ့အတွက်ခြေတင်ဖြစ်စရာတွေကြုံရတဲ့သူ့ရဲ့မှတ်ချက်နဲ့ပတ်သက်လို့ထပ်သွင်းပြောဆိုမသွားပါဘူး။
အဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်မှာအထူးကံကားပုံခွဲတိုက်ခိုက်မှုတစ်ခုဒီကနေ့ဖြစ်ပွားရာမှာလူ9ဦးထပ်မံတေဆုံးပြီးတော့38ယောက်ဒဏ်ရာရခဲ့ပါတယ်။ပြည်နယ်မြို့တော်လတ်စကာကမြို့ကရဲတပ်ဖွဲ့ရုံးချုပ်ရှိမှာလူအများစုဝေးနေချိန်မှာပဲတိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။တေဆုံးသူတွေထဲမှာအမျိုးသမီး2ဦးနဲ့စစ်သား2ဦးပါဝင်ခဲ့တာပါ။တိုက်ခိုက်မှုကတော့သူတို့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကကြေညာထားပါတယ်။သမ္မတဒေါ်နယ်ထရန့်ဆောင်ရွက်မဲ့အာဖဂန်နစ္စတန်နိုင်ငံတွင်အမေရိကန်ရဲ့မဟာဗျူဟာပိုင်းဆိုင်ရာအပြောင်းအလဲတွေကနှစ်ပေါင်းများစွာအမေရိကန်နဲ့အချင်းကြားဆုံးစစ်ပွဲကိုပြောင်းလဲလာစေမယ်လို့ကာကွယ်ဝင်ကြီးဘက်တီလဆန်ကအင်္ဂါနေ့တုန်းကပြောလိုက်ပါတယ်။အာဖဂန်နစ္စတန်ရောက်အမေရိကန်တပ်သားတွေကနိုင်ငံကြီးနဲ့အခြားကျောင်းရာတွေထက်လက်တွေ့စစ်မြေပြင်ခြေတွင်တွေပုံမူတည်ပြီးတော့ဆုံးဖြတ်ချက်ချနေရတဲ့အတွက်ကြောင့်လို့ဝင်ကြီးတီလဆန်ကပြောသွားတာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုအားပေးကူညီမှုဆက်ဆွဲချက်နဲ့တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့ထိန်းချုပ်မှုအသစ်တွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်နိုင်မှုအမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေမှာဒဏ်ခတ်မှုတွေကအထောက်အကူမဖြစ်တဲ့အကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။အမေရိကန်အနေနဲ့အမားကိုချက်ချင်းပြင်ဆင်ဖို့လဲတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းလိုက်သလိုထင်းထင်းထင်းထင်းဆောင်ရွက်ဖို့နဲ့ပြဿနာကိုဖြေရှင်းနိုင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်တွေကိုလည်းထပ်မံပြောဆိုသွားပါတယ်။မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ပြီးပက်ထိတ်တဲ့မစ်ဆိုင်းလုံးစမ်းသပ်မှုတွေကိုပြစ်တင်ရှုတ်ချထားတဲ့ကုလသမဂ္ဂလူညီကောင်စီရဲ့ဒီလန်ဆန်းကဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တဲ့လုပ်ရည်အဖြစ်အမေရိကန်ဗန်နာယီဝန်ကြီးဌာနကမနေ့ကပဲတံခတ်မှုတွေကိုကြေညာလိုက်တာပါ။လူညီကောင်စီကတခဲနဲ့ဆုံးဖြတ်ချက်ချမှတ်ရမှာတော့တရုတ်နိုင်ငံလည်းပါဝင်ခဲ့ပါတယ်။ အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကအရေးယူတန်ခတ်ဖို့ကြေညာလိုက်တဲ့စီးရင်ထဲမှာတော့တရုတ်နိုင်ငံကကြောင်မီတွေတမ်နီနဲ့ဗဏ္ဍာရေးလုပ်ငန်းတွေပါဝင်ကုမ္ပဏီ10ခုနဲ့လူ6ဦးကိုထည့်သွင်းထားပါတယ်။ဒီရင်ရုရှားနဲ့တခြားနိုင်ငံတွေကကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေအနေနဲ့ပျက်စီးဆုံးရှုံးမှုတွေကြီးမားပြီးဒေသတွေတည်ငြိမ်မှုပြပြားစေနိုင်တဲ့လက်နက်တွေကိုထုတ်လုပ်ရမှာတပတ်တလန်းကဝင်ငွေရအောင်မြက်ကိုရအောင်ထောက်ကူပေးနေတာလက်ခံနိုင်စရာမရှိကြောင်းလည်းအမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်ကပြောဆိုခဲ့တာပါ။
အမေရိကန်ရေတပ်သား10ဦးသေဆုံးခဲ့တဲ့ဒဏ္ဍာရီကမတော်တဆမှုပါဝင်အမေရိကန်ရေတပ်သင်းမောတိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့အမေရိကန်အမှတ်9ရေတပ်ရဲ့တပ်မှုကိုရာထူးကဖယ်ရှားလိုက်ပါတယ်။ဥဆောင်ကိုကဲနိုင်စွာအပေါ်ယုံကြည်မှုမရှိတော့တဲ့အတွက်ဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဖ်ကွန်ကိုတာဝန်ကနေအနားပေးလိုက်တာလည်းဖြစ်ကြောင်းကိုလည်းပစိဖိတ်ဒေသအမေရိကန်ရေတပ်တပ်မှုရေတပ်ဗိုလ်ချုပ်ကြီးစကော့စဝစ်ကကြေညာချက်မှာဖော်ပြထားပါတယ်။လာမယ့်ဇန်နဝါရီလကျရဲ့ငင်းစားယူမဲ့အော်ဂန်ဟာပြင်ဆင်ထားပေမဲ့ဒီလပိုင်းတွေအတွင်းမှာအမေရိကန်ဖြတ်သင်းမောနဲ့ကုန်တင်သင်းမောတို့တိုက်မိတဲ့ဒုတိယဖြစ်ရအဖြစ်အမေရိကန်ဖြတ်သင်းမော USS John S. McCain ကိုတိုက်မိပြီးတဲ့နောက်မှာတော့အော်ဂန်ဟာမှန်းထားတဲ့စော့ပြီးတော့ရာထူးကဖယ်ပေးခဲ့ရပါတယ်။အကြီးကျယ်ထိခိုက်ခဲ့တဲ့သင်းမောပေါ်ကနေအလောင်းတချို့ကိုရေငုပ်ရှာဖွေသူတွေကရှာတွေ့ပြီလို့အင်္ဂါနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း Scott ကပြောဆိုလိုက်ပါတယ်။မလကာရီလက်ကြားနီးမှာ Liberian ရင်းနှံတင်သင်းမောနဲ့ဘာလို့တိုက်ပြီလဲဆိုတဲ့အကြောင်းရင်းကိုတော့ American စုံစမ်းစစ်ဆေးသူတွေကဆက်လက်ရှာဖွေနေဆဲဖြစ်ပါတယ
်။ UAV ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5 kilometer 18 kHz 16835 kilometer 19 kHz 15565ไลโดมีดา25กิโลเฮิรตซ์11965รูก็นี่ทุ่งเล่นไปเลยบาเลยရှင
်ฟิวเมกันตันญมาไว้ซีซั่นเยปอทุนี่ญณิกินตรีนี่ก็เสร็จละจีญาณีบาเลยสเปนနိုင်ငံบาร์เซโลน่าမြို့မှာပြီးခဲ့တဲ့စနေနေ့ကလူများပြားတိုက်ဆုံးရတဲ့ဗင်ဂါဒစ်စ်နဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူတွေကတန်မြတ်ရှိသူတူကိုမနေ့တုန်းကတရားရုံးထုတ်စစ်ဆေးရမှာသူတို့အုပ်စုဟာပောက်ခွဲပစ္စည်းတွေအုံပြုပြီးဒီထက်ပိုပြင်းထန်တဲ့တိုက်ခိုက်မှုကျူးလွန်မှုစစ်ဆင်နေကြောင်းထွက်ဆိုသွားခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုကျူးလွန်ရမှာဗင်ဂါကိုမောင်းနှင်ခဲ့သူဖြစ်တန်မြတ်ရှိသူကိုရဲတွေကအသေးပြတ်တပ်ဖမ်းဆီးခဲ့ပြီးနောက်တနေ့မှာပဲတန်မြတ်ရှိသူတူဖြစ်တဲ့မိုဟာမက်ဟော်လီခမားကိုရုံးထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုကိုနောက်ကွယ်ကနေကြိုးကန်စစ်ဆင်ခဲ့တဲ့12ဦးပါဖွဲ့မှာတော့6ဦးကအသက်မသေချင်ခဲ့ကြတာပါ။ဇန်နဝါရီကတော့ရဲရဲလက်ချက်နဲ့တိုက်ဆုံးမှုတွေရှိသလိုကားနဲ့တိုက်ခိုက်မှုတိုင်ငယ်တရက်ကဘုံလုံးတဲ့အိမ်တိုင်းမှာပောက်ကွဲဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေမှာတိုက်ဆုံးသွားကြပါတယ်။ဒီနေ့ကဂျာနာစစ်ဆေးမှုပြီးမှတော့တရားသူကြီးကတန်မြတ်ရှိသူနောက်တူကိုဆက်လက်ဖမ်းဆီးထားဖို့ညွှန်ကြားခဲ့လို့အကြံဖက်ဝါဒနဲ့ဆက်နွယ်တဲ့မှုတွေနဲ့လည်းတရားစွဲဆိုအရေးယူထားပါတယ်။ဖမ်းဆီးခံထားသူနောက်တူဖြစ်တဲ့ကမ်ဘရစ်ရဲကတိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့ကားရဲ့ပိုင်ရှင်ကိုတော့အကန့်အသတ်နဲ့ပြန်လုပေးခဲ့တာပါ။စတော့မြောက်တန်မြတ်ရှိသူကိုတော့အမှန်ယူဆက်လက်ဖက်စီတာမလားလှုပ်ပေးမလားဆိုတော့တရားသူကြီးကနောက်ပိုင်းကျမှဆုံးဖြတ်ဖို့လည်းရှိနေပါတယ်
။ဒီလအတွင်းမှာတောင်တရုတ်ပြည်နယ်တွင်နေမြေပိုင်ဆိုင်မှုဆိုင်ရာငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်ဘက်ကခြေကုပ်ယူထားတဲ့နေရာနာကိုတရုတ်သင်္ဘောတွေကပ်လာတဲ့အရေးနဲ့ပတ်သက်လို့မနီလာမြို့မှာအကြီးကျယ်ဆွေးနွေးခဲ့ပြီးတော့နှိရှေမိတ်ဖက်ဖြစ်ခဲ့တဲ့တရုတ်နယ်ဖိလစ်ပိုင်အကြားမတည်ငြိမ်မှုတွေရှိလာနိုင်ပါတယ်။တောင်တူပင်လေတဲ့ကစပတ်လီကျွန်းတွေကဖိလစ်ပိုင်ပိုင်နဲ့ဆန်ဒီကေးဒေသမှာတရုတ်ကုန်တင်သင်းမောတစ်စီးက3မီတာမြင့်တဲ့အလံကိုဇူလိုင်လတတိယပိုင်အတွင်းမှာတတိယပတ်အတွင်းမှာစိုက်ထူလိုက်တယ်လို့အထက်လွှတ်တော်အမတ်ဂယ်ရီအလီဂျာနိုက Facebook ပေါ်မှာရေးသားခဲ့ပါတယ်။တရုတ်ရေတပ်သင်းမောတွေနဲ့ကမ်းခြေဆောက်တပ်တွေကလည်းဩဂတ်စ18ရက်နေ့တုန်းကဖြတ်တန်းသွားလာခဲ့တဲ့အကြောင်းကိုလည်းဆက်ပြောထားပါတယ်။
အိန္ဒိယနိုင်ငံမှာဒီကနေ့မနက်ပိုင်းအစောပိုင်းကခီးသည်လင်ရထားတစ်စင်းလမ်းကျော်တိမ်မောက်ရွာကဒဏ်ရာပြင်းထန်သူတစ်ချို့ပေါင်းလူ80တက်မနည်းထိခိုက်ဒဏ်ရာတွေရရှိသွားကြပါတယ်။ Uttar Pradesh ပြည်နယ်ကရထားမတော်တဆမှုတွင်လူစီးရဲအများပြားနဲ့လမ်းကျော်တိမ်မောက်သွားခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ရထားပို့ဆောင်ရေးဌာနတာဝန်ရှိသူတွေကတော့ရထားလမ်းမှာကုန်တင်ကားတစ်စင်းနဲ့တိုက်မိရာကနေစက်ကောင်းတွင်းနဲ့လူစီးရဲတွေပါလမ်းကျော်တိမ်မောက်သွားခဲ့တာဖြစ်တဲ့အကြောင်းနဲ့ဒဏ်ရာရသူအများပြားရှိနေမယ်လေ။ခုချိန်ထိတည်ဆုံးမှုမရှိတဲ့အကြောင်းလဲပြောဆိုထားကြပါတယ်။ခုနောက်ဆုံးယထာမတော်တဆမှုဟာဒီနေ့ထဲမှာပြစ်မမြောက်အကြီးမားဆုံးဖြစ်တယ်လို့တပန်နိပါအတွင်းဒုတိယအကြိမ်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့မှာတော့လည်းကုန်တင်ကားတစ်စီးနဲ့အမြင်ထားစစ်စင်းတို့တိုက်မိရာကနေလူပေါင်း23လောက်ထိတည်ဆုံးခဲ့ရပါတယ်။စီမင်းစည်းကမ်းတွေနဲ့လုံထုံလုံနေအားနဲ့အိန္ဒိယနိုင်ငံမှာယထာမတော်တဆမှုတွေကမကြာခဏဆူဆူဖြစ်ပွားလေရှိရပါတယ်။
ဟောင်ကောင်ကိုဖျက်ဆီးသွားတဲ့တိုက်ဖုန်းမုန်တိုင်းဟာတူကြောင့်တရုတ်ပြည်မှာကြီးတဲ့ကမကာအိုအရက်မှာဗုဒ္ဓနိကလေ3ယောက်သေဆုံးသွားပါတယ်။မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မြေပြုံမှုတွေဆူဆူရရဖြစ်လာတာပါ။အပြည့်စီးပြီးနေနေအိမ်တွေမှာပိတ်မိနေသူတွေမုန်တိုင်းနဲ့ခံရတဲ့သူတွေကိုရိုက်တာသတင်းဌာနကဆက်သွယ်ဖို့ကြိုးပမ်းနေပါတယ်။ မုံတိုင်းကျောက်ကျောင်းတွေရုံတွေပိတ်ထားသလိုလေကျောင်းခီးစင်တွေကိုလည်းခေတ္တရနာထားရပါတယ်ပြည်နိုင်ငံတောင်ပိုင်းကထောင်ထဲချတဲ့လူတွေကိုအင်္ဂါနေ့ကကြိုတင်ပြင်ဆင်တဲ့အနေနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းပေးထားတယ်လို့တရုတ်အာဏာပိုင်တွေကပြောပါရယ်။ဟာတိုတိုင်ဖုန်းမုန်တိုင်းကိုအင်အားအပြင်းဆုံးဟာရီကိန်းမုန်တိုင်းအဆင့်30ဖြစ်ရာသီဥတုဆိုင်ရာတာဝန်ရှိသူတွေက9နှစ်အတွင်းပထမဆုံးချိန်ဖြစ်တိုးမြင့်တက်လာလိုက်တာဖြစ်ပါရယ်။လေပြင်းတိုက်ခိုက်တဲ့တန်ကြောင့်အပျက်စီးတွေနဲ့ရေလွှမ်းမှုမှုတွေဖြစ်လာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားကြဖို့ဟောင်ကောင်မူလေဝသစောင့်ကြည့်ဌာနကတတိပေးချက်ထုတ်ပြန်ထားပါရယ်။
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုနိုင်ငံတကာသတင်းလွှာတွေကိုဆက်တိုက်နားဆင်ရပါမယ်ရှင်အရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပတဲ့လူမှုစုဝေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူရင်ဆိုင်နေရတဲ့အငင်းပွားပွဲကိစ္စရပ်တွေနဲ့ပတ်သက်လို့ဒါဟာမီဒီယာတွေရဲ့မဟုတ်မမှန်ပြောဆိုချက်တွေဖြစ်တယ်ဆိုပြီးတော့အပြစ်တင်ဝေဖန်ပါတယ်။အင်ကာနီတို့ကကျင်းပခဲ့တဲ့ဒီလူမှုစုဝေးပွဲအတွင်းသမ္မတကသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းထက်လောင်းအတည်ပြုပြောကြားခဲ့တဲ့အကြောင်းသတင်းတောက်မိုက်အိုဆူလီဗန်ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ယူမနေဇက်မျိုးကလေးမှာအမေရိကန်မရင်းတပ်ဖွဲ့ဝင်တွေအကောက်ခွန်တဲ့နေဇက်လူကြိုးရေးတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်မှာဖီနစ်မျိုးကလူမှုစုဝေးပွဲအတွင်းမင်းကွန်းပြောကြားပါရယ
် This evening
ဒီနေ့နေ့မိတ်ဆွေတွေနဲ့အခုလိုမျိုးစုံတွေ့ရတဲ့အချိန်မှာဒလိထုံတန်းစံတန်မိုးတွေကိုဆက်ထင်းသိမ်းသွားမယ်ဆိုတာကျွန်တော်ထပ်လောင်းပြောကြားလိုပါတယ
်။အော်လာဆင်းနီယန်နီကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဖေးမြို့မှာတံပြန်ဆန္ဒပြသူလူအုပ်ထဲလူပြူကြီးစိုးရေးဝါဒီတဦးကကားနဲ့မောင်းဝင်တိုက်ခိုက်တာကြောင့်အမျိုးသမီးတဦးသေဆုံးပြီးအခြား19ဦးဒဏ်ရာရသွားပါတယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့အမုန်းတရားတွေနဲ့အကြမ်းဖက်မှုအတွက်နှစ်ဖက်စလုံးမှာတာဝန်မကင်းဘူးလို့ထရမ့်ကပြောဆိုပြီးမှတော့သူ့ကိုအလုံးကဝိုင်းပြီးတော့ဝေဖန်ခဲ့ကြပါရတယ်။ဒါပေမဲ့လည်းထရမ့်ကဒါဟာသတင်းမီဒီယာတွေအနေနဲ့သူတို့လိုသလိုပုံဖော်ပြောဆိုခဲ့ကြတာဖြစ်တယ်လို့ပြန်လည်ဆွဆွဲပါရယ
် Just like they don't want to report
အမုန်းတရားတွေတူတန်သဘောထားတွေဆွဲကင်တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ပြင်းထန်တန်ဆန့်ကျင်ပြောကြားခဲ့သလိုပဲနာဇီလက်သက်တွေလူဖြူအစွန်းရောက်တွေနဲ့KKK အဖွဲ့တွေပေါ်မှာကျွန်တော်အနေနဲ့ပြစ်တင်ဝေဖန်ခဲ့တာတွေကိုတော့သူတို့ကထည့်မပြောကျင်ကြပါဘူး
။ Charles Bay မျိုးကဖြစ်နေပတ်သက်လို့ Trump ရဲ့သဘောထားထုတ်ဖော်ပြောကြားပြီးမှတော့ American မျိုးကြီးတွေနဲ့ Phoenix မျိုးမှာဒီအပေါ်ကန့်ွက်ဆန္ဒပြကြပါရယ်။ဆန္ဒပြသူတဦးဖြစ်တဲ့ Mel J. Fleming က
The man's got nothing done.
သူ့အနေနဲ့ဘာမှအောင်မြင်မြင်လုံဆောင်ခဲ့တာမရှိပါဘူး။သူနဲ့သဘောချင်းမတိုက်ဆိုင်တဲ့သူတွေကိုလောင်ပြောင်ပြောဆိုမဲ့မန်တက်နေတဲ့ကြဖာကြီးလိုဟန်ရေးပြတာမျိုးတွေပဲသူကလုပ်ချင်တာပါ။
ထရမ့်ကိုထောက်ခံသူ Tom Thornton ကတော
့ I support the right to free speech.
သူလည်းဆိုပြောဆိုခွင့်ကိုကျွန်တော်ထောက်ခံပါတယ်။သမ္မတနဲ့သူလုပ်တာမှန်သမျှကိုလည်းကျွန်တော်ထောက်ခံပါတယ်။ဖွဲ့စည်းပုံဥပဒေကိုလည်းလေးစားတာကြောင့်အခုလိုထောက်ခံမှုကိုလာရောက်ပြသတာပါ
။အင်္ဂါနေ့ကလူမှုစုဝေးပွဲအတွင်းလွှတ်တော်အနေနဲ့မက္ကဆီကိုနယ်စပ်လွန်ကျိုးရေးဒတိုင်းဆောက်ဖို့အသုံးစရိတ်ချမပေးရင်အစိုးရလုပ်ငန်းတွေရပ်ဆိုင်ပစ်မယ်လို့ချင်းကြောက်ခဲ့တယ်လို့မြောက်ကိုရီးယားပေါ်ခက်တင်းချင်းပြောဆိုခဲ့တာဟာလည်းအလုပ်ဖြစ်တယ်လို့ထရမ့်ကပြောကြားခဲ့ပါတယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ရဲ့လူမှုစုဝေဖွဲ့ကြောင်းကိုအောင်အောင်ပြောပြသွားတာပါ။သမ္မတထရမ့်အစိုးရလက်ထက်မှာတရားမဝင်ရွှေပြောင်းခြေချနေသူတွေကိုနှိမ်နင်းတဲ့အတွက်အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကစိုက်ပျိုးရေးအခြေခံတဲ့ဂျေးလက်ဒေသတစ်ခုဟာလှုပ်သားရှားပါတဲ့အကျိုးဆက်တွေကိုရင်ဆိုင်နေရပါတယ်။အဲ့ဒီဒေသမှာရွှေပြောင်းခြေချသူတွေရဲ့တိုင်းပြည်ပေါ်ဆောင်ရွက်ပေးမှုတွေအကျိုးသက်ရောက်မှုတွေကိုပြည်နယ်နဲ့ဗဟိုအစိုးရဥပဒေပြုအမတ်တွေသတိထားမိလောင်တိုက်တွန်းလှုပ်ဆောင်မှုတွေကိုရွှေပြောင်းခြေချနေသူတွေကိုလိုလားတဲ့ဒေသခံတွေတွက်ကြလှုပ်ရှားသူတွေနဲ့တတိချံပိုင်ရှင်တချို့ပူပေါင်းဆောင်ရွက်နေပါတယ်။သတင်းတောက်ပင်ရော်ဂျာပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင
်။ Pennsylvania ပြည်နယ်အဒမ်ခရိုင်ကျေးလက်ပွဲတစ်ခုကရှေးဟောင်းကားပြိုင်ပွဲပါ။လက်တီမိုးတောင်ကြားပွဲတော်ဟာဒေသတွင်းကဧည့်သည်ပေါင်းစုံကိုဆွဲဆောင်ပါတယ်။ဒီပွဲကိုလာတဲ့သူတော်တော်များများကပြီးခဲ့တဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုမဲပေးခဲ့ကြတာပါ။ဂုံတင်ကားကုမ္ပဏီမှာလုပ်တဲ့တင်ဆန်တာကသမ္မတကိုအမာခံထောက်ခံသူပါ
။ I think he's the new
media ရတာကောင်းကောင်းတင်ဆက်ပေးမယ်ဆိုရင်တော့သူအခြေအနေကောင်းတယ်လို့ထင်ပါတယ်
။ဒါပေမဲ့လည်းဒီပွဲကိုလာတဲ့တခြားသူတွေလိုပဲထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးမေးကြည့်ရင်တော့ဥပဒေလိုက်နာတဲ့အထောက်ထားမဲ့ရွှေပြောင်းအခြေချသူတွေကိုပြန်ပို့တာမျိုးSanders ကဆန့်ကျင်ပါတယ်
။ Hey to say it but there's not enough American people want to go out
and vote. ဒီမှဒီလိုမျိုးတော့မပြောချင်ပါဘူး။ဒါပေမဲ့ရွှေပြောင်းခြေချသူတွေလိုမျိုးအပင်ဆိုင်မဲ့သူ၊အသီးခူးမဲ့သူ၊လယ်ထဲမှာလုံမဲ့သူမျိုးအမေရိကန်မှာလူအလုံးလောက်မရှိပါဘူး
။စိုက်ပျိုးရေးကိုမှီခိုရတဲ့ခရိုင်တစ်ခုအနေနဲ့တော့ဒါမျိုးအမြင်ကအံ့ဩစရာမဟုတ်ပါဘူး။တည်တည်ထွက်ရဒေတာလည်းဖြစ်တယ်လို့တမိုင်းဝင် Gettysburg တိုက်ပွဲဖြစ်ပွားခဲ့ရာဒီဒေတာမှာလ
လာလေတဲ့ခီးသွားဧည့်သည်တွေကြောင့်စီကားပြီးတော့အလုံးလက်မဲ့နှုံလည်နေပါတယ်အလုံးမရှိတဲ့သူတွေကတော့ဤနယ်အစိုးရဌာနတစ်ခုဖြစ်တဲ့ Career Link နဲ့အကူအညီနဲ့အလုံးရှာကြပါတယ်ဒါပေမဲ့လည်း Spain စကားပြောလက်တွင်နယ်ပွားတွေလုပ်တဲ့အလုံးမျိုးလုပ်ချင်တဲ့သူနေပါတယ်တိုင်ကြီးဆိုတဲ့အလုံးကိုလုံးကန်ခဲ့ပြီးခုချိန်မှာတန်ရှင်းအလုပ်လုပ်နေတဲ့ Glenn Hendrickson ကအလုပ်ပြောင်းဖို့စဉ်းစားနေတယ်လို့ပြောပါတယ
်။ I've had a lot of friends who have had summer
jobs. တန်ရှင်းကြောင်းတို့ကကျွန်တော်တငယ်ချင်းတွေတတိခူးလာလိုမျိုးလူရည်ဒီအလုပ်လုပ်ခဲ့တာမျိုးအများကြီးရှိပါတယ်။ဒါပေမဲ့တသက်လုံးတော့လုပ်ဖို့ကမဖြစ်နိုင်ပါဘူး
။ရွှေပြောင်းအခြေချသူတွေထွက်ပြေးသွားကြတဲ့အတွက်တချို့အလုပ်ရှင်တွေကတော့သူတို့အလုပ်မှာလူရှာဖို့ခက်ခဲနေပါတယ်။အလုပ်သမားအခက်အခဲကအခုအချိန်မှာစိုးပါတယ်လို့Career Link က Alan Dudley ကပြောပါတယ
် So they're coming into their busy hiring season right now
အခုတော့လောဆယ်သူတို့အလုပ်အများဆုံးအချိန်ကိုရောက်နေပါတယ် North Foods ကပြီးခဲ့တဲ့ပတ်ကပဲကျွန်တော်တို့အလုပ်ရှာတဲ့ Internet ဆိုင်မနာမှာအလုပ်အသစ်၈ခုတင်ထားပါတယ်ဒါကြောင့်မလို့နှစ်တိုင်းဒီချိန်ဆိုရင်ခက်ခဲပါတယ
်မတ်မွန်ဒီတွေခူးနေကြတဲ့ယာတီမှာစိုက်ပျိုးသူတွေဟာပန်းဒီခူးတဲ့အချိန်လာမယ့်နှစ်နှောင်းပိုင်းကျရင်အလုပ်သမားအလုံးလောက်ရှိပါမလားဆိုတာကိုစိုးရိမ်နေကြပါတယ်လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုတွေမလုပ်တဲ့အတွက်လည်းစိုက်ပျိုးရေးသမား K Hollenbach ဟာ American လွှတ်တော်ကိုစိတ်ဆိုးနေပါတယ
် Those people who are making the laws of our land
တိုင်းပြည်ဥပဒေပြုတဲ့သူတွေကနေ့တိုင်းအစားစားကြပါတယ်အဲ့ဒီမှာဆက်သွဲပြတ်တောက်နေတဲ့ပုံအကြီးကြီးရှိပြီးတော့ကိုးစားနေတဲ့ဟာတွေကိုတယောက်ယောက်ရိတ်သိမ်းပေးထားတာလားတယောက်ယောက်ကထုတ်လုပ်ပြင်ဆင်ပေးထားတာလားဆိုတာကိုမေးနေပါတယ
် NM County အပါအဝင်တခြားဒေသတွေကကိုးစားပြုတဲ့Republican အောက်လွှတ်တော်အမတ် Scott Perry ကသူတို့ရဲ့စိုးရိမ်မှုတွေကိုသတိထားမိတယ်လို့ပြောပါတယ်။နောက်ပြီးတော့ဒေသခံတွေနဲ့တွေ့ဆုံပွဲတစ်ခုမှာလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲရေးတွေမလုပ်ခင်ငွေစက်တွေကိုလုံခြုံအောင်လုပ်ရမယ်လို့ Perry ကပြောပါတယ်
။ Till we know that the border is going to be secure and they trust that
ငွေစက်တွေလုံခြုံပြီလို့မသိရမချင်းနောက်ပြီးတော့အဲ့ဒီလိုမျိုးမယုံမချင်းမယုံကြည်တာတွေဆက်ရှိနေမှာကဒီမှာရောက်နေတဲ့တရားမဝင်ရှေ့ပြောင်းသူတွေနောက်ပြီးလာမဲ့သူတွေကိုထိကျရခက်ခဲနေဦးမှာပ
ါတစ်ချိန်တည်းမှာပဲရွှေပြောင်းအခြေချသူတွေကိုလိုလားသူတွေကလည်းဒီကိစ္စကိုသတိထားမိအောင်လေးလာတစ်ခါဆူတောင်းပွဲတွေ Gettysburg မှာလုပ်နေပါတယ်ငယ်ဆက်လုံကြုံရေးဆိုတာအာယုံလွှဲတာလို့ဒီဆူတောင်းပွဲကိုစီစဉ်သူတို့ဖြစ်တဲ့ Jenny Dumont ကပြောပါတယ
် I think that plays into the whole narrative of immigrants as criminals that has been
ရွှေပြောင်းအခြေချသူတွေဟာရာဇဝတ်သားတွေဖြစ်အောင်ပြောဆိုတာမျိုးအခုလက်ရှိအစိုးရကပိုဆိုးအောင်လုပ်နေတာပါကျမထင်တာကတော့ဒီကလူတွေဟာရွှေပြောင်းအခြေချသူတွေနဲ့အဆက်အသွယ်ရှိရင်သူတို့လုပ်ပေးတဲ့အကျိုးတွေကိုနားလည်နိုင်ပြီးတော့ရွှေပြောင်းအခြေချသူတွေကိုလူတွေလို့မြင်နိုင်မှာပါ
တည်တီးချံတွေထဲမှာတော့အလုသမားတွေဟာမလိုချင်တဲ့အသီးတွေကိုဖယ်နေတာပါစောင်းဦးရောက်ရင်တော့တစ်ပင်ပေါ်မှာကျန်ခဲ့တဲ့ပန်းသီးတွေဟာမှဲ့သွားမှာပါစိုက်ပျိုးသမားတွေစိုးရိမ်တဲ့ကိစ္စကတော့ခူးတဲ့အချိန်ကျရင်ရွှေပြောင်းအလုသမားတွေအလုံလောက်ရှိပါမလားဆိုတဲ့ကိစ္စပါပဲခင်ဗျာ
အမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်သူတွေကိုနှိမ်နှင်မှုကြောင့်သူတို့လျက်လှုပ်အားကိုအဓိကထားတဲ့စိုက်ပျိုးရေးလုပ်ငန်းမှာထိခိုက်လာနေတဲ့အကြောင်းကိုငြိမ်းချမ်းပြောပြသွားတာပါအခုလူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါဦးမယ်ရှင် World Humanitarian Day လို့ခေါ်တဲ့ကမ္ဘာလူသားချင်းစာနာမှုနေ့မှာပြိပခ္ခတွေကြပိတ်မိနေကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားတွေကိုအသက်အန္တရာယ်ကြောင့်တွားရောက်ကူညီဆောက်ရှောက်ပေးနေတဲ့သူတွေကိုတမင်တသက်ပြစ်မှတ်ထားတိုက်ခိုက်တာတွေရပ်ဖို့ကမ္ဘာကုလသမဂ္ဂအဖွဲ့ကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာစလန်ရဲ့သတင်းပေးပို့ထားတာကိုတော့နားလောင်ကပြောပြပေးမှာပါရှင်
2003ခုနှစ်ဩဂုတ်လ19ရက်နေ့မှာအီရတ်နိုင်ငံမြို့တော်ဘက်ဒက်ဒ်မှာရှိတဲ့ကုလသမဂ္ဂယုံဘုံခွဲတိုက်ခိုက်ခံရလို့ကုလသမဂ္ဂအကြီးအကဲဆာဂျီယိုဗီလာရက်ဒီမဲလီယိုနဲ့တခြားဝန်ထမ်း22ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီနေ့မှာပဲဆာဂျီယိုခေါ်ထားတဲ့စီးဝေးတက်ဖို့နောက်ကျသွားတဲ့အတွက်လူခွင့်ရေးဆိုင်ရာအကြံပေးသူဖြစ်သူမိုနာရီဟာမဝီတယောက်အကြံဖက်တက်ခတ်မှုကလွန်မြောက်ခဲ့ရပါတယ်။လူ22ဦးသေဆုံးပြီးလူအတော်များများဒဏ်ရာရသွားခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခတ်မှုကြောင့်ကုလသမဂ္ဂရဲ့လုပ်ငန်းတာဝန်တွေအပေါ်အပြောင်းအလဲတွေဖြစ်လာစေခဲ့တယ်လို့ဆိုပါတယ်။ဒီဖြစ်ရကြောင့်လူတွေနဲ့ပွင့်လင်းစွာဆက်ဆံတဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးပုံစံဟာလည်းကိုယ့်ကိုယ်ကိုပြန်ပြီးတော့ကောက်ကွယ်တဲ့ဖက်ကိုဦးတည်သွားစေတယ်လို့သူက VOA ကိုပြောပါတယ်။တိတ်ဆိုးရတဲ့အဖြစ်မျိုးနဲ့ပြစ်မှတ်ထားတိုက်ခတ်ခံရလို့မဖြစ်ဘူးဆိုပြီးအဲ့ဒီမှာပထမဆုံးသတိထားလိုက်မိတဲ့အကြောင်းနဲ့အလုပ်တွေကိုပိုးပြီးသတိထားလို့ဖို့အထူးသဖြင့်သူသားချင်းစာနာမှုအကူအညီတွေဘလို့ပေးဖို့မလဲဆိုတဲ့နေရာမှာသတိကြည်ကြည်ထားပြီးလှုံ့ဆော်မှုဖြစ်လာတယ်လို့သူကပြောပါတယ်။အကူအညီအလိုအဆုံးလိုတွေစီကိုသာသူသားချင်းစာနာမှုအကူအညီတွေရောက်လာတာဖြစ်တယ်လို့လည်းလူအခွင့်ရေးဆိုင်ရာအကြံပေးသူဖြစ်တဲ့မိုနာရီယာမော်ဝီကပြောပါတယ်။ အဲ့ဒီလိုကြေကွဲစရာဖြစ်ရဖြစ်ပြီး၅နှစ်ကြာမှတော့အသက်ကိုပဓာနာမထားပဲသူသားချင်းစာနာမှုအကူအညီတွေလိုက်ပေးနေတဲ့သူတွေကိုကွန်ပျူတာအနေနဲ့ဩဂုတ်လ၁၉ရက်နေ့ကိုလူသားချင်းစာနာမှုနဲ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကတမန်ခဲ့တာပါစနေနေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နဲ့အကျိုးတောက်ကြနေကကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခုလိုပြောပါတယ
် In the conflicts we were witnessing trying to protectPeople fleeing from those conflicts, how more and more civilians were a target. The protection of civilians was difficult to implement, how more and more international humanitarian law and human rights law were not observed.
ပြည်ထောင်စုနေတဲ့ဒေသတွေမှာ
ဒီ
ရုံးကွာတတိကြမယ်ရတားတွေလူတွေကိုအကာအကွယ်ပေးနေတဲ့လူတွေကိုပို့ပြီးပြစ်မှတ်ထားတိုက်ခိုက်လာတာကိုကျွန်တော်တို့တွေ့ရပါတယ်အရသားတွေကိုအကာအကွယ်ပေးဖို့ကလည်းစိတ်ကိုခက်ခဲပါတယ်နိုင်ငံတကာဥပဒေအရအရသားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့စစ်မှန်ရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ပါတယ်ဒါပေမဲ့ကမ္ဘာတစ်ဝှမ်းကစစ်ဖြစ်ပွားနေတဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာရမယ်တာဝန်တွေကိုလိုက်နာခြင်းမရှိဘဲမတိမဲ့မြင်ပြုလုပ်နေကြပါတယ်ကုလသမဂ္ဂရဲ့အလံကိုလည်းလေးစားမှုမရှိကြပါဘူးလူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတိတ်ကိုကြောက်စရာကောင်းပါလေပြိပကတွေကြားပိတ်မိနေကြတဲ့အရသားတွေဟာပြစ်မှတ်တွေမဟုတ်ဘူးဆိုတာဒီနေရာကနေပြောလိုပါတယ
်ဒီနေ့မှာတော့ကျန်းမာရေးဝန်ထမ်းတွေကျန်းမာရေးဌာနတွေနဲ့အရသားပြည်သူတွေအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးကိုကုလသမဂ္ဂကအဓိကဦးတည်ထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုပေါင်း300ခုရှိခဲ့ရမှာကုလသမဂ္ဂဝန်ထမ်းပေါင်း418ဦးသေဆုံးခဲ့ရပြီးအများစုကတော့နှစ်ရှည်ပြည်တွင်းစစ်တမ်းခံရတဲ့စီးရီးယားနိုင်ငံမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ရှင
်ရုရှားကအချင်းပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပွဲတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပီးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတည်မငြိမ်ဖြစ်နေခဲ့ရပါတယ်၆နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပီးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲအခုလာမဲ့စနေညပိုင်းဒဲအဒီလိုင်းအစီအစဉ်မှာဒီကြောင်းဆွေးနွေးကြဖို့စီစဉ်ထားပါတယ်ပအဝင်ဆွေးနွေးမင်းများလိုတဲ့သတင်းတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုးစားပါရခင
်ဗျာ။ View American တန်ခါနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-239-382-5554 ကိုဖြစ်စေ၊ email လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးလက်ချဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေ။အခုတော့ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ခိုက်ခဲ့ကြတဲ့အကြောင်းကိုပြောပြပေးသွားပါဦးမယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ဌာနချုပ်စခန်းကိုရခိုင်တပ်မတော် AA ကလာတိုက်တဲ့အတွက်ဒီကနေ့ဆုတ်ခွာခဲ့ရတယ်လို့ ALP တာဝန်ရှိသူတွေကပြောပါတယ်။ ALP ဟာမြန်မာအစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုကိုရခိုင်တပ်မတော် AA ဘက်ကအကြောင်းကြားထားတဲ့အကြောင်း ALP ဘက်ကပြောတဲ့ဟာကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကုန်းအင်ကပြောပြပေးပါမယ်ရှင်။
အိန္ဒိယမြန်မာနယ်စပ်မီဆိုရန်ပြည်နယ်နေမှာရှိတဲ့ ALP ရခိုင်ပြည်လွတ်မြောက်ရေးပါတီဌာနချုပ်စခန်းတစ်ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်ဖိုက်ခိုက်ခဲ့လို့ဒီကနေ့မှစခန်းကျသွားပြီးတပ်ဖွဲ့ဝင်တချို့ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ ALP ဒုတိယဥက္ကဋ္ဌခိုင်ဆိုးနိုင်အောင်က VOA ကိုပြောပါတယ
်။လက်နက်ကြီးကအများကြီးထူတော့ကျွန်တော်ခြေရရေးခေါ်တယ်ထူကြတယ်။ကျွန်တော်ခြေရရေးခေါ်တဲ့လေးယောက်ကြတယ်။ညမလေးကမယောက်ကြတယ်ဒီနေ့ကယောက်ကြဆိုတော့ကျွန်တော်ထုတ်တယ်ဒီနေ့ထုတ်တယ်ဆက်ပြောလိုက်ရတယ်လို့ပြောတယ်
AA ရခိုင်တပ်မတော်ကနေဘာကြောင့်အခုလိုတိုက်ခိုက်လာလဲဆိုတာမသိရသေးတယ်လို့ဒီဖြစ်စဉ်အတွက် AA ဘက်ကတရားဝင်အကြောင်းကြားထားတယ်လို့ခိုင်ဆိုးနေအောင်ကဆက်ပြောပါတယ်
ပေါ်ချင်းချင်းဘာကြောင့်တက်ရတယ်ဆိုတော့အဲ့ဒါတော့ကျွန်တော်မသိဘူးကျွန်တော်ကမလိုလားရှိမှာပေါ့ဗျာကျွန်တော်လည်းသူတို့ကြောင့်ဒီလိုဇာပြည့်တဲ့အဲ့လိုမဖြစ်ဘဲပေါ်ချင်းချင်းဖြစ်တယ်ကျွန်တော်တို့ချုပ်ပေးပါဆိုပြီးတော့ကျဲဝူးကြီးချုပ်ဖို့တွမ်းမြတ်လေကိုကျွန်တော်ဆီကကျဲဝူးကြီးချုပ်စာပြည့်တယ်ဇာပြည့်တော့အဲ့ဒါကိုသူတိတ်ကြီးဆက်ပုံပေါ်ကျွန်တော်ကတော့ပြစ်တာမလိုလားဘူးနင်းနေပြစ်တာနင်းရဲ့ဆွေးခွေးလေပုံနဲ့ကျွန်တော်ကဖက်ခဲဖြစ်စရာဟောလက်ကကပဋိပခါကိုကျွန်တော်မလိုလားဘူး
ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့တုန်းက ARB သတ်မှုသူဖြစ်သူပိုမွေးဆွေးနဲ့ဆရာခန်တင်းထိုက်တို့ဟာမြန်မာဖက်ချန်းကနေအိန္ဒိယဖက်ချန်းတာကီရွာကိုတွားရောက်လဲပါရမှာ AA သတ်မတော်ဘက်ကဖမ်းဆီးခဲ့ပြီးမနေ့က ARB ဌာနချုပ်စခန်းတစ်ခုကိုလည်းရောက်တိုက်ခိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်ဇွန်လမှာလည်းရခိုင်ပြည်လူမျိုးရေးသတ်မတော်နဲ့ရခိုင်သတ်မတော်တို့ဟာချင်းပြည်နယ်ပလောင်ဝမြို့နယ်ဘက်မှာတိုက်ပွဲငွေတွေဖြစ်ပွားခဲ့ဘူးပါတယ်ALP ရခိုင်ပြည်လူမျိုးရေးသမတော်နဲ့ရခိုင်သမတော်တို့ဟာအိန္ဒိယမြန်မာနယ်စပ်အတွင်းနိုင်ငံပိုင်ဆိုင်မှုနဲ့အောက်ခွန်ပြဿနာကြောင့်အငြင်းပွားမှုတွေရှိနေတယ်လို့အခုဒီချိန်မှာအမြင့်ဆုံးစည်ရေးပြည်ပခဖြစ်ပွားခဲ့ကြတာပါဒီလိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရခိုင်သမတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးရခိုင်သမတော်ရဲ့ရှေ့ပိုင်းစစ်တေတာတာဝန်ခံဘူမူကျော်ဟန်ကတော့ဒီဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်
ကျွန်တော်လည်းအားပေးနေရတယ်ကတော့အရှင်းသမားလည်းခရီးဆက်နေလို့
ARP အနေနဲ့ကရခိုင်ချင်းချင်းကြားသွေးစည်းညီညွတ်ရေးတည်ဆောက်ရမယ့်ကာလမှာအခုလိုစစ်ရေးပဋိပက္ခဖြစ်ပွားတာဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ ARP ဒုတိယဥက္ကဋ္ဌခိုင်စိုးနှင်အောင်ကဆိုပါတယ် ARP ပါတီကို1969ခုနှစ်ဧပြီလ9ရက်နေ့ကကရင်မျိုးရစည်းရုံး KNU နေမြေမှာစတင်တည်ဆောက်ခဲ့ပြီးပါတီရဲ့လောက်ခံရခိုင်ပြည်လူမျိုးရေးတပ်မတော်ကတော့1984ခုနှစ်ဇူလိုင်လမှတည်ဆောက်ခဲ့ပြီးအိန္ဒိယမြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နယ်စပ်ထိုင်းနယ်စပ်တွေမှာခြေပြုလှုပ်ရှားနေပါတယ်ARP က2012ခုနှစ်ဧပြီလမှာမြန်မာအစိုးရနဲ့ပြည်내စစ်အပြည့်ရလက်မှတ်ရေးသူနိုင်ခဲ့တယ်လို့ NCA ပြည့်ရလက်မှတ်ရေးသူထားတဲ့ဖွဲ့လည်းဖြစ်ပါတယ်။ရခိုင်တပ်မတော် AA ကတော့ NCA လက်မှတ်မရေးသူနိုင်သေးတယ်လို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေဆဲဖြစ်ပြီး UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကန်တပ်ဖွဲ့အချင်းချင်းတိုက်ခိုက်ခဲ့ကြတဲ့အကြောင်းနိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းရေဒီယိုအစီအစဉ်တွေမှာတော့လူလူကျမကြီးဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းအာကစားသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုညနေပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်။မက္ကနဲမက္ကဆီကိုနယ်စပ်တစ်လျှောက်မှာတတိုင်းကာယံမှုမရှိမဖြစ်လိုအပ်တာကြောင့်ဗဏ္ဍာရေးပြဿနာတွေပေါ်မယ်ဆိုရင်တော့မက်ဆိုဝဲကာလကဂရီတိုင်းဆောင်ရွက်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဆိုတော့ရန်တရရက်ဆိုင်သွားမယ်ဆိုရင်တော့မှတတိုင်းဆောင်မှာဖြစ်တဲ့အကြောင်းမနေ့တုန်းကအရီဇိုနာပြည်နယ်မှာကျင်းပခဲ့တဲ့စီယုံးမင်ကွန်းမှာပြောဆိုလိုက်ကြပါ။ဒီမင်ကွန်းမှာပဲသမ္မတကသတင်းသမားတွေဟာတိုင်းပြည်ကိုမချစ်တဲ့သစ္စာပေါင်းတွေလို့ရင်ညွှန်းပြောဆိုပြီးတော့မီဒီယာတွေကိုလည်းထပ်မံတိုက်ခိုက်ဝေဖန်သွားခဲ့ပါတယ်။အာဖဂန်နိုင်ငံတောင်မဲဟဲမန်းပြည်နယ်မှာအသေးခံကားဘုံးခွဲတိုက်ခိုက်မှုတစ်ခုဒီကနေ့ဖြစ်ပွားရမှာလူ9ဦးထက်မနည်းသေဆုံးပြီး38ယောက်ဒဏ်ရာရသွားပါတယ်။ဒီနယ်မြို့တော်လက်ရှိကားမျိုးကရဲတပ်ဖွဲ့ရုံးချုပ်ရှိမှာလူများစုဝေးနေရင်တိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းဒေသခံအာဏာရှင်တွေကပြောပါတယ်။တိုက်ခိုက်မှုတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်တွေကကြေညာထားပါတယ်။အမေရိကန်ရဲတပ်သား10ဦးသေဆုံးခဲ့တဲ့ဒဏ္ဍာရီကမတော်တဆမှုပါဝင်အမေရိကန်ရေတပ်သင်္ဘောတိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်မှာပဲအမေရိကန်မတ်ခွနဲ့ရေတပ်ရဲ့တပ်မှုကိုရာဇဝတ်ဖယ်ရှားလိုက်ပါတယ်။ဥဆောင်ကုတ်ကဲနိုင်စွမ်းပေါ်ယုံကြည်မှုမရှိတော့တဲ့အတွက်ဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျိုးဆက်အော်ရှန်ကိုတာဝန်ကနေအနာပြလိုက်တာဖြစ်ကြောင်းလည်းပစိဖိတ်ဒေသအမေရိကန်ရေတပ်တပ်မှုရေတပ်ဖွဲ့ချုပ်ကြီးစကော့ဆက်ကကြေညာချက်မှာဖော်ပြထားပါတယ်။မြက်ကိုရဲ့နျူကလ িয়ার စီစဉ်တွေကိုအားပေးကူညီမှုဆွဆွဲခြင်းနဲ့တရုတ်နဲ့ရုရှားကုမ္ပဏီတွေကိုအမေရိကန်ပြည်တော်စုကပိတ်ဆို့တက်ခတ်မှုတွေချမှတ်လိုက်တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။မြက်ကိုရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်နိုင်မှုအမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေမှာတန်ခတ်မှုတွေကအထောက်အကူဖြစ်တဲ့အကြောင်းတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရသူဟွာချန်ယင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အမေရိကန်အနေနဲ့အမားကိုချက်ချင်းပြင်ဆင်ဖို့လဲတရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဒီနေ့ပဲတိုက်တွန်းပြောဆိုသွားပါတယ်
။ဗုဒ္ဓဦးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားခဲ့တာပါ။ဒီနေ့နေ့အစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူဗီယာ LTF ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာ bami.voanews.com မှာလည်းနှာစင်နိုင်ကြပါရဲ့ရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာလို့ပါရှင်။
This program has come to you from the Voice of America, Washington.